အီရန်နိုင်ငံမှာနိုင်ငံတော်မူဝါဒအပေါ်လူမှုဆန္ဒထိုင်ပွဲကျင်းပဖို့ငြင်းဆန်ခဲ့တဲ့ထိတ်တန့်ကောင်းဆောင်အယာတိုလာအလီခါမေနီကိုအီရန်နိုင်ငံရဲ့ကြမ်းကျင်သူတွေနဲ့ဆိုရှယ်မီဒီယာအသုံးပြုသူတွေကဝေဖန်နေကြပါတယ်အစ္စလာမ်နိုင်ငံထူထောင်တာ44နှစ်ကြာခဲ့ပေမဲ့ခေါင်းဆောင်တွေရဲ့သဘောထားတွေကမပြောင်းလဲဘူးလို့ပြစ်တင်နေကြပါတယ်။အီရန်ဟာမနစ်ကဆူရဆန့်ကျင်ဆန္ဒပြပွဲတွေနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပြီးသမ္မတဟောင်းဟက်ဆမ်ရိုဟာနီကပြည်တွင်းနဲ့နိုင်ငံတကာရေးရာတွေမှာမူဝါဒတွေကိုပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပဖို့အကြံပြုခဲ့ပါတယ်။ဒါကိုအစ္စလာမ်သမ္မတနိုင်ငံရဲ့ဩဇာအရှိဆုံးဘာသာရေးခေါင်းဆောင်ကပယ်ချခဲ့တာပါအယတိုလာအလီခါမီနီကဆန္ဒခံယူပွဲကျင်းပတာကိုစတင်ကြောင်းပြောဆိုခဲ့ပြီးဆန္ဒခံယူမဲ့ကိစ္စရပ်တွေကိုလူတိုင်းဟာခွဲခြားစိတ်ပြတုံ့တက်နိုင်စွာမရှိဘူးလို့ပြောဆိုခဲ့ပါတယ်။ခါမီနီရဲ့တူတော်ဆက်သူဖြစ်ပေမဲ့အစ္စလာမစ်သမ္မတနိုင်ငံကိုစတင်သူမာမူဒ်မူရာခါနီကတော့ပေါ်ထူးနေတုန်းက Twitter လူမှုစာမျက်နှာမှာရေးသားတာကတော့ဆန္ဒခံယူပွဲနဲ့ရေးကောက်ပွဲရလဒ်တွေကိုထိန်းချုပ်နိုင်မှဒီဆန္ဒခံယူပွဲတွေဟာသူ့အတွက်အဓိပ္ပာယ်ရှိမှာပါလို့ရေးသားခဲ့ပြီးအလီကာမေနီကစိတ်ကြိုက်ရာထူးခန့်အပ်တာမျိုးကိုပဲလိုလားပြီးအများဆန္ဒခံယူတဲ့ရွေးကောက်ပွဲဆိုတာမျိုးကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ရေးသားဖော်ပြခဲ့ပါတယ်။